ကျွန်တော်တို့မစားတဲ့အစားအစာတွေကကျွန်တော်တို့ကိုတတ်ဖြတ်နေတာဖြစ်တယ်ဆိုတဲ့ဆောင်းပါးတစ်ပုဒ်ဒီအပိုင်း CNN မှာဖတ်ရပါတယ်ခင်ဗျာအမေသားစိတ်သားစားတဲ့အနီရောင်အသားတွေစားတွေတကြားများတဲ့ဖျော်ရည်တွေကိုလူတွေကကျန်းမာရေးအတွက်အန္တရာယ်များတယ်ဆိုပြီးရှောင်ကျဉ်နေကြတာကောင်းပေမဲ့တကယ်ပိုပြီးအရေးကြီးတာကတော့အပေါ်ယံဖွဲချွတ်မထားတဲ့စံဂျုံပြောင်းလိုတည်နှံတွေဟင်းသီးဟင်းရွက်တွေနွားနို့ပဲနဲ့တစ်ဆစ်တစ်ဆန်တွေတစ်တီးတွေကိုအဟာရပြည့်ဝအောင်စားတော့ဖို့လိုပါတယ်။ကဘာပေါ်မှာဆက်လက်တောက်ချင်းသွေးသွေးချင်းစတာတွေတဲ့လူတွေပိုပြီးတည်ဆုံနေကြရတဲ့အကြောင်းရင်းဟာကျွန်တော်တို့စီမဲကမ်းမဲ့နေစဉ်စားတော့နေတဲ့အစားအစာတွေကြောင့်ဖြစ်တယ်လို့ဝါရှင်တန်တက္ကသိုလ်ကပါမောက်ခ Ashken ကပြောပါတယ်။ Diet Coke တို့ Diet Pepsi စတဲ့ကလိုရီမပါတဲ့ဖြော်ရည်တွေကိုကျန်းမာရေးပိုကောင်းမယ်ပိန်စေမယ်ဆိုပြီးလူတွေတောက်နေကြပါတယ်။ဒါမှမဟုတ်အဲ့ဒီ Diet ဖြော်ရည်တွေကြောင့်လေပြတ်နိုင်တဲ့အန္တရာယ်ပိုများတာကိုတော့လူတွေကသိတဲ့တိမထားမိကြဘူးလို့ဆိုပါတယ်။ပညာရှင်တွေရဲ့နောက်ဆုံးတွေ့ရှိချက်အရဆိုရင်အမေရိကန်ပြည်ထောင်စုအိန္ဒိယပါကစ္စတန်ဂျာမနီစတဲ့နိုင်ငံတွေမှာကျန်းမာရေးအတွက်အဆိုးဆုံးအချက်ဟာစံဂျုံစတဲ့တိနှံတွေကိုဖွဲနှုလို့အပေါ်ယံကဟာရအလွှာတွေကုန်စင်အောင်ချွတ်ပြီးစားသုံးခြင်းဖြစ်ပါတယ်။စံတွေဂျုံတွေကိုအဲ့ဒီလိုချွတ်လိုက်တဲ့အတွက်အဟာရဓာတ်နည်းသွားသလိုဒီပိုင်းထဲမှာကလိုရီတွေပိုပြီးများများစားမိကြတယ်လို့ဆိုပါတယ်။တရုတ်ဂျပန်အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံကလူတွေရဲ့ကျန်းမာရေးအတွက်အန္တရာယ်အများဆုံးအချက်ကတော့သူတို့စားနေတဲ့အစားအစာတွေထဲမှာဆိုဒီယမ်ဓာတ်အလွန်အမင်းများပြားနေခြင်းပါပဲတဲ့။အာရှတိုက်သားတွေနေ့စဉ်စားနေတဲ့ရိုးရာအစားအသောက်တွေထဲမှာစားတွေစားတတ်များတဲ့ငါးငပိပဇွန်ငပိပဲငပိပဲငံပြားရေးရှာလကာရေးအငန်းစားတာတွေအလွန်ကျွံပါဝင်နေပါတယ်။အဲဒီလိုရိုးရာတလေစားသောက်ပုံတွေကိုချက်ချင်းပြောင်းလဲဖို့ဆိုတာမလွယ်ပေမဲ့လည်းတဖြည်းဖြည်းပြောင်းလဲယူရင်ရပါတယ်လို့ပညာရှင်တွေကပြောပါတယ်ခင်ဗျာအဲဒီတော့အမေသားစိတ်သားစားတဲ့အနီရောင်သားတွေတခြားအချိုးတွေကိုလက်ရှိစားနေကြတဲ့တဝက်ခန့်လျှော့စားပြီးတခြားအဟာရရှိမဲ့အစားအစာတွေကိုပုံမစားတော့ကြဖို့အရေးကြီးပါတယ်ခင်ဗျာအဲကျွန်တော်ဗမာပြည်ကိုဒီအပိုင်းရောက်ရှိစဉ်မှာသတိထားမိတာကတော့အလုံးလုံးလိုစားတဲ့အစီတွေကိုအလွန်ကျွံစားနေကြတဲ့အချက်ပါပဲအတော်များများကအသားဟင်းတစ်ခွက်လောက်ချက်ပြီးရင်ဒါမှမဟုတ်ဆိုင်ကဝယ်ပြီးရင်တခြားဟင်းသီးဟင်းရွက်တွေတိနှံတွေကိုတိတ်အလေးမထားကြတော့ပဲဖြစ်သလိုထမင်းနဲ့စားနေကြပါတယ်။တခြားအဟာရရှိပြီးကျန်းမာရေးအတွက်အကျိုးရှိမဲ့အစားအစာတွေအတွက်သူတို့အချိန်နဲ့ငွေကိုမတုံးကြတော့ပါဘူးခင်ဗျာ။အဲ့ဒီလေကိုစင်ရဲသူတွေရောချမ်းသာသူတွေမှပါတွေ့ရပါတယ်။အမေရိကန်ပြည်ထောင်စုရှိဒေါက်တာတင့်ဆွေကတော့မြန်မာပြည်မှာစင်ရဲသူတွေရောချမ်းသာသူတွေပါကျန်းမာရေးနဲ့ကိုက်ညီအောင်စားတော့ဖို့လိုနေစေပါပဲတဲ့။
ဟိုမတတ်နိုင်တဲ့တွေရှိတာရတာကိုဝယ်စားကြရတယ်။စားကြတော့ကြတော့ကအာဟာရဓာတ်ချို့တဲ့တာဒီကျွန်တော်တို့ဖြစ်ကြပါတယ်။သူသည်ပင်ဆိုရင်မျိုးသမီးတွေကလေးတွေကိုယ်ဝန်ဆောင်တွေကျွန်တော်တို့ဖြစ်ကြတယ်။နောက်ဒုတိယတစ်ချက်ကတော့ပတ်စံတက်နိုင်ပြီးတော့စားကြတော့ကြတဲ့အကျင့်တွေကကျွန်တော်တို့ကျန်းမာရေးမငြိညွတ်တဲ့အစာတောက်တွေကိုစားမိနေကြတာကျွန်တော်တို့တွေ့ပါတယ်။ကိုလက်စတရောလို့ခေါ်တဲ့အစီအတမကောင်းတာတွေဖြစ်ကြရနေပြီးတော့နှလုံးနဲ့သူ့ရောယောဂါပေါ့နော်အဲယောဂါတွေဆက်ဖြစ်တာတွေရှိတယ
်တကယ်တော့ဆင်းရဲလို့အဟာရပြည့်ဝစွာမစားနိုင်တောင်မှဆိုင်ကနေအသားဟင်းတစ်ခွက်ကိုအလွယ်တကူဝယ်စားမယ်အစားအဲ့ဒီငွေနဲ့ပဲမိမိဖာသာချက်ပြုတ်စားမယ်ဆိုရင်အသားအပြင်ပဲနဲ့တခြားသီးနှံတွေကိုပါစားနိုင်မှာဖြစ်တယ်လို့ပုံမတန်ရှင်းတဲ့အစားအစာတွေလည်းဖြစ်လာမှာပါဈေးတက်တာတဲ့ဟင်းတွေဝယ်စားနေတယ်လို့စောရကတက်နိုင်ပါတယ်အဲ့ဒါဆိုရင်ကျမ်းမာရေးအတွက်ပိုပြီးဆိုးဝါးနိုင်မယ်ဆိုတာကိုတော့ထဲ့မတွေ့ကြတော့ဘူးလားလို့မေးစရာပါဒေါက်တာတင့်ဆွေကတော့မြန်မာပြည်မှာ Facebook ကြောင့်လူတချို့ဟာလွဲမှားတဲ့ကျမ်းမာရေးဘူးသူဒ္ဓတွေရရှိနေကြတယ်လို့ပြောပါတယ
်ဒီ social media တွေပွင့်လာတော့ကဟာကျမ်းမာရေးအသိပေးကြတာတွေကတတော်ကိုမမှန်တဲ့အရာတွေကိုအသိပေးနေကြတယ်ဟိုလူတွေတသက်လုံးစားလာတဲ့တောက်လာတဲ့ဟာတွေကရန်သူလူလူအစိတ်လူလူရေးကြတာတွေအဲ့ဒါမဖြစ်နိုင်တဲ့ဟာစားလိုက်လို့တောက်လိုက်လို့ကင်ဆာလို့ယောဂါစီယူလို့ယောဂါတွေကစပျောက်တော့မလို့လို့ပေါ့နော်ကျမရဲ့အသည့်ကိုတလွဲတိနေကြတယ်ဖြောင့်ဝေနေကြတယ်တော်တော်ဆိုးတယ်ခင်ဗျအဲ့တော့ဒါစီဝါရေးလည်းပါတာပေါ့နော်ပမာပြီမခေါ်နေကြတာဖြစ်ဆွဆာဆိုပြီးခေါ်တာပေါ့နော်ဖြစ်ဆွဆာလို့တော့မှန်တယ်သို့တော့ဟိုပစ္စည်းရောင်းညံတာနဲ့ဒါကကောင်းတယ်ဒါကကောင်းတယ်အကြီးကျယ်ပေါ့နော်ကြောင်ညာကောင်းကောင်းမော်ဒယ်လှလှအဲ့လိုဟာတွေနဲ့ကြောင်ညာနေလို့အဲ့အသည့်ကလည်းပဲမှန်ရုံနဲ့အသည့်တွေကိုရနေပါတယ်အဲ့တော့တချို့ကလည်းဒီဟာကိုဟုတ်လားကြီးရဲ့ဆိုပြီးတော့ပါဖြတ်ညတာပေါ့သူတို့စေရနာတော့ပါမှာပေါ့နော်စေရနာမှာပညာမပါရင်ပညာမမှန်ရင်သူများကိုဒုက္ခပေးရကြတယ်ခင်ဗျ
မြန်မာပြည်မှာလူအတော်များများကလည်းတည်တည်ဝလံလို့တခြားအဟာရရှိမဲ့အစားအစာတွေကိုတိတ်ပြီးအလေးနဲ့မထားကြတော့ဘူးခင်ဗျာဥပမာကျွန်တော်အသည့်လူငယ်စုံတဲ့တွေဟာဈေးအင်မတန်ကြီးတဲ့ကော်ဖီတစ်ခွက်နဲ့မုန့်တစ်ခုကိုနာမည်ကြီးဆိုင်တစ်ခုမှာအလွယ်တကူသွားစားကြပါတယ်တခြားအသည့်တချို့ကလည်းနာမည်ကြီးဆိုင်တစ်ဆိုင်မှာဓာတ်ပေါက်တစ်ပွဲတစ်တောင်းမဝင်းကားတစ်ပွဲ9000ပေးပြီးစားနေကြပါတယ်တချို့ကချမ်းသာလို့ဖြစ်ပေမဲ့တချို့ကလစာထုတ်ရမှာကြွားနေကြတာပါအဲ့ဒီအစားမလကာသည်ငပြောသည်တင်းမောသည်စတာတွေကိုသူတို့စားရင်သိပ်ကောင်းမှာပဲလို့ကျွန်တော်တွေးမိပါတယ်ဝင်ငွေတစ်ခုတည်းကိုအပြစ်ပုံချမနေကြပဲတတ်နိုင်သမျှမိမိတို့ဝင်ငွေနဲ့အားရအများဆုံးရအောင်စဉ်းစားပြီးစားသုံးကြပါလို့ပဲအကြံပေးပါရစေခင်ဗျာ